မြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရဗတီတိုင်းတွေကိုအထူးဆောင်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်။ဗေဒေသတွေကိုအဓိကထားဆောင်ကြည့်နေတယ်လို့ VOA1 ဒေါ်သာကိုညာဝဲအောင်ကမေးမြန်းရမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုစတင်ဖြေကြားပါတယ်။
အဒီကတော့ဘောနော်စောစားကြတော့ချင်းချင်းပြဖြစ်တာပေါ့အခုတော့လည်းရန်ကုန်တိုင်းတွေကရေးကြည့်ပါလေခင်ဗျကျွန်တော်ဦးစားပေးဆိုဆောင်ရနေပါတယ်နောက်တစ်ခုရေးကြည့်တာ AI တိုင်းနောက်တစ်ခုရေးကြည့်တာပဲခိုးတော့ကသူဥပောင်းရေးကြည့်တဲ့တိုင်းတွေနဲ့၄ခုပ
ါဟုတ်ကဲ့ပထမဆုံးစားဖြစ်တဲ့ဒီချင်းပြည်နယ်မတူပီမြို့မှာဓာခွဲကန်းအတီးပြုချက်တွေအရာပေါ့နော်လူနာ၁၀ဦးပေါ့
ဟုတ်ကဲ့
ဆရာတို့ဘယ်လိုများဆက်ပြီးတော့လုပ်ထားပါသလဲ
ချင်းပြည်နယ်က၁၀ဦးကအားလုံးကဆုံးတယ်ကလေးဘုံမှုတွေကျွန်တော်အနော်မတွေ့ဘူးပေါ့
ဟုတ်ကဲ့အဲ့တော့ဆရာတို့ကူးစက်ယောဂတိုက်ဖြတ်ရေးအနေနဲ့ပေါ့လေဟိုလူနာရီရဲ့ယောဂလက္ခဏာအခြေအနေစောင့်ကြည့်အတီးပြုတဲ့အဆင့်နဲ့ဒီ left confirmation ပေါ့ဓာတ်ခွဲကန်းနေမှာစမ်းသပ်ဆစ်ဆေးပြီးတော့အတီးပြုတဲ့အနေထားပေါ့ဘယ်လိုတွေဆောင်ရွက်နေပါသလဲခင်ဗျ
ဟုတ်ကဲ့အခုကျွန်တော်တို့ကလေဟိုပေါ့ community based ရှိတယ် hospital based နှစ်ခုရှိပါလေဓာတ်ခွဲဆစ်ဆေးရတဲ့ခါမှာလေ community based ဆိုတာ community ရောမှာဆိုတာကရက်ွက်တွေခြေရတဲ့မှာလာကြတော့ဆိုပြီးတော့တကွေးနဲ့တန်ရရှိရလူလာဆိုရင်ကျွန်တော်တို့ကဒီသက်ဆိုင်ရာမြေနယ်ကျောင်းအယူခဏမူပေါ့နော်အဲ့ဒီခဏကနေပြီးတော့မှတရင်ပို့တဲ့ခဏရှိပါတယ်တကယ်ရရင်ကျွန်တော်တို့ကအဲ့ဒီသက်ဆိုင်ရာလွတ်တဲ့ကျောင်းအယူခဏတန်းကြတဲ့ပြည်နယ်ကျောင်းအယူဌာနကတွားပြီးတော့ rapid response team ဆိုပြီးတော့တွတ်လိုက်ပါတယ်ဖြစ်ပြီးရင်သူကအဲ့ဒီလူကတော့ဆက်ဆေးပေးရပါတယ်ဆက်ဆေးပြီးမှတခွင့်မူလာယူတာရှိပါတယ်နောက်တစ်ခုက hospital base ပေါ့ကျောင်းမှာဖြစ်တဲ့ခါမှာလည်းဖြန်းလာပြီးတော့ချောင်းဆိုးတဲ့ပိုင်းကဆိုရင်အဲ့ဒါဆိုရင်ကျွန်တော်တို့ကကျောင်းမှာသက်ဆိုင်ရာဆရာဝန်တွေလည်းပြီးတော့ဒီအရည်တော့ဝိမဖြစ်မလားဆိုပြီးတော့ကြည့်ပြီးတော့မှနမူနာတစ်ခွန်းနမူနာယူတာရှိပါတယ်
။ဟိုကျွန်တော်တို့သတိထားမိတာကအရင်တုန်းကဆိုရင်လေဒီကူးစက်မြန်ယောဂတခုခုကြုံလာရတဲ့အခါမျိုးမှာဒီမြန်မာနိုင်ငံကိုဝင်ပေါက်တွေဖြစ်တဲ့လေစိတ်တို့ဟလာတင်းမောစိတ်တို့လိုနေရာမျိုးမှာဟလာစောင့်ကြည့်စစ်ဆေးမှုတွေပေါ့ရှိခဲ့တာတွေ့ရပါဒီတစ်ခေါက်မှာရောဘယ်နေရာတွေမှာဘလို့ဆောင်ရွက်ထားတာရှိပါလဲ
။အခုကျွန်တော်တို့ဒီ point of entry ပေါ့နော်ဝင်ပေါက်ခေါက်ပေါက်တွေပေါ့ကျေနပ်တော့ကိုယ့်စီကိုဝင်လာတဲ့လူကျွန်တော်ကအခြားစစ်ဆေးပေးရပါတယ်။ဒီခါကျတော့ကိုယ်နိုင်ငံထွက်မဲ့လူကိုလည်းကျွန်တော်စစ်ဆေးပေးပါတယ်။အဲ့ဒါကတော့ဆိုတာလေစိတ်ထပ်ပေါက်တွေ၊ရေစိတ်ထပ်ပေါက်တွေ၊ကားလမ်းထပ်ပေါက်တွေ၊ရေတင်ရဆက်လမ်းတွေမှာကျွန်တော်တို့ကျမိုင်ဝင်လာနေတာကျွန်တော်ထွက်မဲ့လူကိုလည်းခြားရှိမှရှိစစ်ဆေးပါတယ်။ရှိတယ်ဆိုရင်ကျွန်တော်တကွေးလာဆိုရင်ဘုံရင်ကကျွန်တော်ကအပြင်ကိုမဆွတ်နိုင်ဘူး။ဒီလိုမျိုးလုပ်ရပါလေ။အဲ့တော့အလုပ်နေပါလေခင်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကလေဆရာအဲ့ဒီမှာဒီလူနာတွေရဲ့ယောဂကိုအတည်ပြုနိုင်ဖို့ဓာတ်ခွဲကန်းတွေရောအလုံလောက်ပြင်ဆင်ထားနိုင်ပါရဲ့လားခင်ဗျာ
။ဟုတ်ကဲ့အဓိကကျွန်တော်တို့ကတော့ပြည်သူ့ကျန်းမာရေးဆိုင်ရာဓာတ်ခွဲကန်းရန်ကုန်မှာရှိပါတယ်။ National Health Level ဖြစ်လို့ခေါ်ပါတယ်။ဒီတကွေးယောဂပုံကိုစစ်ဆေးတာလေ။အဲ့ဒီကလည်းအဓိကလုပ်ပါတယ်ခင်ဗျာ။ကျွန်တော်ပြင်ပဓာတ်ခွဲကန်းမသုံးဘူး။ဆေးရုံဓာတ်ခွဲကန်းတွေမသုံးဘူး။ကျွန်တော်တို့ Laboratory Specimen နဲ့ Fringe ဆက်ခေါ်ပါတယ်။နှကောင်းတုတ်ပတ်ခေါ်တာပေါ့နှကောင်းလေးအခက်သေးသေးကလိုင်းလေးကဆွတ်ပူယူပါတယ်ရန်ကုန်မှာရှိတော့မွန်ကုန်းတိုင်းလမ်းမှာရှိတော့ National Health Laboratory မှာပဲဖြစ်ပါတယ်ခင်ဗျာတော့ဒီအနေထားကြတော့လုံလောက်မှုတော့ရှိပါတယ်ဟုတ်ကဲ့
အကယ်၍ပေါ့ဒီ H1N1 ကူးစက်ယောဂတကယ်တွေ့လာရင်အဲ့ဒီလူနာကိုကုသဖို့အတွက်လိုအပ်တဲ့ဆေးဝါးနဲ့ယောဂကာကွယ်ပစ္စည်းတွေရောဆရာတို့စီမှာအလုံလောက်ရှိပါလား
အခုဆိုရင်ကျွန်တော်တို့ကကုသတဲ့ဆေးရတော့ဘာနဲ့ဆိုတော့လေကူးစက်တဲ့ဆေးဒီကစင်တာမတက်ပဲများတယ်။တမီဖလူပါလို့ရှိတော့ညာလေဟို48နာရီပဲဥပထိရောက်တယ်။48နာရီကျော်သွားရင်မထိရောက်ဘူး။သူကဟိုအထူးဆရာဝန်ကြီးကအန်တီဗိုင်းရပ်ဒရက်စ်တွေအားမကိုဘူး။အဓိကတော့အသက်ရှူရက်စပီရီတာပေါ့နော်။အသက်ရှူကြမ်းကြောင်းဟိုအသက်ရှူအားကိုရီကူရီယာတွေလိုတယ်။နောက် ICU equipment တွေလိုတယ်။ intensive ပေါ့နော်။ချက်မှတ်ကူးစက်တဲ့ဆေးပစ္စည်းတွေလိုတယ်။နောက်တစ်ခုကဝင်ကူးစက်မယ်ချက်မှတ်ဝင်နှန်းတွေအတွက်လိုအပ်တဲ့ကာကွယ်ပစ္စည်းက N95 mask တွေပါစနေပိုတဲ့ equipment တွေ antiseptic တွေအဲ့ဒါတွေအပြည့်အစုံရှိပါတယ်
ဟုတ်ကဲ့ဒေါက်တာတန်းထွန်းအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ